ဒီတော်ရီကဘာစီဝါအင်အားကြီးနိုင်ငံ၂၀ကဗန္ဓာယဝန်ကြီးတွေနဲ့ဗဟိုဘဏ်ဥစ္စာတွေကကဘာစီဝါရေးခုံပြိုတိုးတက်မှုတွေအကာအကွယ်ပေးကြဖို့ဘူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကတိပြုလိုက်ကြပါတယ်။ဒီပတ်နိုင်ငံမှာပြုလုပ်ခဲ့တဲ့ဒီ G20 စီဝေးပြီးပူးတွဲကြညာချက်ထုတ်ရမှာအခုလိုကတိပြုလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကြောင့်ဖြစ်လာတဲ့ NDA တွေကပိုပြင်းထန်ကြီးမားလာနေတယ်လို့လည်းထုတ်ပြောလိုက်ကြပါတယ်။ဒီကဘာစီဝါအင်အားကြီးနိုင်ငံတွေကဗန္ဓာယဆိုင်ရာကြီးကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တက်တာနဲ့အားလုံးအကျိုးခံစားခွင့်ရမယ်။ဖွံ့ဖြိုးတိုးတက်မှုမျိုးကိုစခုနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါရစေ။ဒီကမ္ဘာ့ဗန္ဓယကောင်းဆောင်တွေကပဲအခုလိုအန္တရာယ်တွေပြင်းထန်လာနေပေမဲ့ကမ္ဘာ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာတိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီအကြေချက်ထဲမှာဖော်ပြထားပါရစေ။တကယ်တော့အမေရိကန်ရဲ့တင်မြှုပ်တို့အကြာကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြေရှင်းနိုင်ဖို့လမ်းစာမတူသေးတဲ့အခုလိုချိန်မှာဒီ G20 ဗန္ဓာယခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခေါ်ကိစ္စကနေကျွေးမီပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေကိုပါကြည်ကြဲတင်ပြဆင်းနေကြကြပါတယ်။တကယ်တော့ကမ္ဘာ့စီးပွားရေးအကြီးဆုံးအမေရိကန်ရဲ့တရုတ်ကြားဆက်တချိန်မြောက်ဆွေးနွေးပြီးကတည်းကဆက်လက်ဆွေးနွေးဖို့ရက်တက်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုပြန်လည်လုပ်ဖို့ချင်းချောင်းနေချိန်မှာတတိယကမ္ဘာစီးပွားရေးအကြီးဆုံးဂျပန်အနေနဲ့ဒီ1999ခုနှစ်ကထူထောင်ခဲ့တဲ့ G20 အဖွဲ့ရဲ့စည်းဝေးကိုပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပပေးတာဖြစ်ပါတယ်ခင
်ဗျ။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာအစားအစာနဲ့စည်းဝါးတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့လီလာကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တာနဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုပြေပွားဆုံးချပြီးတော့အင်းဒီဂျင်ကိုလံဘီယာနိုင်ငံတွေကတချီရာမြို့ကိုဝင်ရောက်ခဲ့ကြပြီးတော့ဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေကိုဝယ်ခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံတွေကဒီနိုင်ငံတွေမှာလိုအပ်နေတဲ့စီးပွားနဲ့စားနပ်ရိက္ခာတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမဒူရိုရဲ့ဆိုရှယ်လစ်အစိုးရကဘရာဇီးလ်ကိုလံဘီယာအရူဘာမွန်ယေနဲ့ကိုရက်ကရကောက်တို့နဲ့ထိစပ်နေတဲ့ဒီဗင်နီဇွဲလားနယ်စပ်တွေကိုပိတ်ဖို့အမိန့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံမှာ Sudanese Professional Association SPA လို့တော့ခေါ်တဲ့အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအတူပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလမ်းမပေါ်တွေမှာလူလူကင်းမဲ့နေပါတယ်။လက်ရှိစစ်ကောင်စီနှုတ်ထွက်ပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်တပိတ်ကျောင်းဆိုဆလာပြပွဲတွေကိုမကြခင်ကစစ်တပ်ကအကြမ်းဖက်နေနေခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆလာပြပွဲအဖွဲ့ကနိုင်ငံသားတွေနေနဲ့အိမ်ထဲမှာနေပြီးဆလာပြဖို့တောင်းဆိုထားတာဖြစ်ပါတယ်ဆလာပြပွဲတွေကိုဦးဆောင်ခဲ့တဲ့ဒီ SPA ကလက်ထက်ချီအရင်ဆလာပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အီတီလာမှာစစ်တပ်ကသမ္မတဟောင်းအိုမာအယ်ဘာရှာကိုရာထူးကထုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်အဲဒီနောက်မှာတော့လက်ရှိအစိုးရမတုတ်ထွက်မချင်းရသားဆိုရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆန္ဒပြကြဖို့ဒီ SVA အဖွဲ့ကဆန္ဒပြတောင်းဆိုရကလည်းအကြမ်းဖက်နေနေမှုတွေဖြစ်လာခဲ့တာပါအခုလက်ရှိအတူဆန္ဒပြပွဲမှာလေရင်မှုတွေနဲ့လေစိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေချောင်းစောလာမှုတွေရဆိုင်ပြီးလေစိတ်ဟာလည်းလူသူကင်းမဲ့နေတဲ့ပုံတွေကိုလူမှုကွေရမှာတင်ထားတာကိုတွေ့ရပါတယ်